Everywhere women are saying the time is now. Time for equality and opportunity.
အခုအချိန်ကမီလို့အမျိုးသမီးတွေနေရာတိုင်းမှာထုတ်ဖော်ပြောနေရပါပြီ။ဂျန်ဒူခွင့်ရရှိဖို့လေးစားခံရဖို့ဂျန်ဒူပါဝင်လုပ်ပိုင်ခွင့်ရရှိဖို့အကြံဖတ်မှုအဆုံးသတ်ဖို့အချိန်တန်ပြီလို့အမျိုးသမီးတွေတောင်းဆိုနေကြတာပါ။ကမ္ဘာတစ်ဝှမ်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဟာနေရာတိုင်းအချိန်တိုင်းမှာကိုယ်ထိပ်လက်ရောက်စွာခံရတာခွာခြားဆက်ဆံခံနေရတာကိုအများသိအောင်ပြောရလာကြပါပြီ။ဒီရှိခံမဲ့အပြောင်းအလဲကိုဖော်ဆောင်ပေးဖို့လည်းအလေးအနက်တောင်းဆိုနေကြပါပြီ။ဒါဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဖြစ်စေခြင်းနဲ့ဆန္ဒပါ။ကျွန်တော်ရဲ့ဆန္ဒကလည်းအလားတူပါပဲ။အမျိုးသားတိုင်းယောက်ျားလေးတိုင်းရဲ့ဆန္ဒကလည်းဒီလိုပဲဖြစ်တင်ပါလေ။အ
ဲ့ဒါကတော့ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကမလ၈ရက်နေ့မှာချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မိခိုးမှာထက်သွင်းပြောကြားခဲ့တာပါ။သူပြောကြားခဲ့သလိုအမျိုးသမီးတွေတန်းတူအခွင့်အရေးရှိဖို့ရင်းစားမှုခံရဖို့အကြမ်းဖက်ခံရမှုအဆုံးသတ်ဖို့က The time is now.အခုဟာအချိန်တန်ပြီဖြစ်ပါလေ။အတွေးမှုချုပ်သတိပေးခဲ့သလိုအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ဘဝရရှိခံမဲ့အတူတောဆောင်တဲ့လောက်ရတွေကိုလှုပ်ပေးဖို့ကန္တကြီးကမြန်မာနိုင်ငံမှာလည်းလှုပ်ဆောင်စရာတွေအများကြီးရှိရမှာတခုကတော့တိုင်းတစ်ပါးမှာမြန်မာအင်အကူတွေဖြစ်တွားရောက်လုပ်ကိုင်နေသူတွေရဲ့ဘဝလုံခြုံရေးကိုရွေးထုတ်ပြီးတင်ပြလိုပါလေ။စင်ကာပူမှာမြန်မာအင်အကူပေါင်း3000ကနေ4000ထိရှိရမှာနိုင်ငံသားတည်ဝင်ချုပ်ဆိုထားတဲ့စာချုပ်ရှိတဲ့အတွက်လေအင်ကူတွေဒုက္ခရောက်ရင်ဥပဒေရအကာအကွယ်ပေးနိုင်ဖို့ကမလွယ်လှပါဘူး။ Home လို့တူောက်ခေါ်တဲ့ရှေ့ပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးဆောင်ဖွဲ့ရဲ့ဥက္ကဋ္ဌဘီဂျစ်တန်ကအခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ
်။ I believe there are thousands of Myanmar women working here as domestic workers and if
မြန်မာနိုင်ငံကအင်အကူတွေတောင်းနေချီပြီးစင်ကာပူမှာရှိနေတယ်လို့ကျွန်မယူဆပါတယ်။တကယ်လို့သူတို့ကိုပို့တဲ့နိုင်ငံကသူတို့တွေကိုအင်အကူအပြင်တည်ဝင်လုပ်ကံခွင့်ပြုမဲ့ဥပဒေပြဋ္ဌာန်းချက်မရှိဘူးဆိုရင်သူတို့တွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေလည်းရှိမှာမဟုတ်ပါဘူး။စင်ကာပူအပါအဝင်သူတို့ရောက်နေတဲ့နိုင်ငံမှာပြဿနာဖြစ်တော့ဒုက္ခရောက်ကြတာပေါ့
။ဘီဂျစ်တန်ပြောခဲ့သလိုစင်ကာပူမှာမြန်မာအင်အကူတွေရဲ့ပြဿနာတွေကဘာတွေပါလဲ။ပထမကတော့အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုပွဲကားတွေကအသက်လိမ်ပြီးစင်ကာပူကိုခေါ်လာခြင်းပဲဖြစ်ပါလေ။စင်ကာပူမှာအသက်23နှစ်ပြည့်မှအိမ်အကူဖြစ်ရုပ်ခွင့်ရှိတဲ့ဥပဒေရှိပေမဲ့လို့လေထက်ထက်ဆိုသူကိုပွဲကားက passport မှာအသက်လိမ်ပြီးခေါ်ခဲ့တာဖြစ်ပါလေ။အဲကြစည်းရာရုပ်တံဆင့်ကိုထက်ထက်ပြောခဲ့တာကိုကောက်နှုတ်တင်ပြလို့ပါလေ
။သမီးအေးကအတိရယ်သမီး35နှစ်ဆိုတော့တည်ရဒါနဲ့သူအကောင်လုံးကိုလည်းပြီးလုပ်ပြီးတယ်ဟာလုပ်ပြီးတော့သူသူမင်းမေပေါ့နော်23နှစ်တည်းပြောရမယ်ဆိုပြောတယ
်တခါစင်ကာပူမှာ2016ဇူလိုင်လကမြန်မာအင်ကူဇိုမီချင်းမျိုးသမီးချုံုံတုံးဟာစင်ကူအင်ရှင်အမျိုးသမီးဦးရဲ့နှိပ်စက်မှုကြောင့်တည်ဆုံးခဲ့ရပါလေဟုံးလို့သူကခေါ်တဲ့ရွှေပြောင်းလူပေါင်းများစီးပွားရေးဆိုင်ရာသူသားချင်းစာနာမှုအဖွဲ့အစည်းမှာစီနာဝန်တန်းအကူအညီပေးနေတဲ့ကိုတင်မဝင်းပြောပြခဲ့တာက
ကျောင်းနိုင်တုံးကိုဒီချင်းမျိုးသမီးလေးပေါ့လေသူကအသက်24နှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအသက်ဆာရဲဆိုတော့ဒီစားအီအေရှင်စီမှာလှုပ်လှုပ်တယ်ပေါ့အဲ့တော့သူကဒီမှာလှုပ်ရလှုပ်တာ5လ6လတော့ပဲရှိသေးတယ်လေပြီးတော့တော့မှကျွန်တော်တို့ဆက်ပြီးတာအဲ့ဒီအေရှင်ကအဲ့လိုပဲအိမ်ပေါ်ကိုခဏခဏတော့သူ့ကိုနှိမ့်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းနေလင်းအားချောက်ရှိဆောင်မလေးကအဲနောက်ဆုံးလုပ်နေတဲ့အဲအိမ်ပေါ်အခုလူသမားလေးလို့သိရတယ်လေ
တခါ2019ဇွန်လကစင်ကာပူရှိမြန်မာအင်ကူမတ်စီမာဦးဟာလေစင်ကာပူအင်ရှင်ရဲ့နှိမ့်ဆက်မှုကိုမခံနိုင်တဲ့အတွက်ဆက်ရှိထတိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့တာဖြစ်ပါလေဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ခဲ့ကြတာလည်းဖြစ်ပါလေ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါ့ပင်ဝင်းကြီးပါဦးစုဂူတုံးသားကြီးပါမှာမိဘနှစ်ပါးစုံဆုံပါပြီးအဖိုးနဲ့အဖွားနဲ့နေထိုင်နေသူမတ်စင်မာဦးကိုလူပွဲသားတွေကစင်ကာပူကိုခေါ်လာခဲ့တာဖြစ်ပါလေ။ထိုကျင်ကမိုက်စင်မာဦးရဲ့ဇာတိကိုတွားရောက်ခဲ့ပြီးအများသိအောင်ကြိုးပမ်းပြီးခဲ့တဲ့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝီဟင်အောင်ရဲ့ပြောပြချက်ကိုကလေးသားစင်စီချင်ပါလေ
ဒီရွာကနေစင်ကာပူကိုသွားဖို့တဲ့လူပွေးစားတွေကနေတဆင့် သူတို့ကိုဒီကနေ့ဆွေးခေါ်တယ်လူပိစားကနေဒီကနေ့တအူးကိုပို့တယ်တအူးကနေ့တဆင်းသူ့ကိုဘာကိုပို့လဲဆိုရင်ဟိုမှာရန်ကုန်ကိုပို့တယ်ရန်ကုန်ကနေပိစားနဲ့တဆင်းဟိုစင်ကာပူကိုပို့တာဖြစ်တဲ့ခဏပြောမယ်ဆိုရင်စောသူတော်သားတွေရဲ့တကယ်ရိုးသားတဲ့အချင်းတွေကိုဟိုမှာတမာသူတွေလူတွေကဟိုလက်တလုံးချအသုံးချသွားတယ်လို့ကျွန်တော်ယူပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးလေးရခိုင်ပြည်မှာဘလောက်ညံ့နေမလဲဆိုတာကိုတော့လူချင်းမျိုးတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်နဲ့ဟိုတုံ့တက်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဆယ်လီလာ28နှစ်ကလည်းစင်ကာပူနိုင်ငံစီရန်ကွန်ရမှာအင်အကူတိုင်းချင်းမျိုးသမီးလေဟီနေဟင်းကလည်းဆက်ဆက်တိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့ပါတယ်။တိုက်ဆိုင်မှုတရက်ကတော့2016ခုနှစ်ကစင်ကာပူမှာအလုပ်ရှင်တွေရဲ့တိုက်ဆိုင်မှုကြောင့်တည်ဆုံးခဲ့တဲ့ဇိုမီချင်းမျိုးသမီးကျုံကုံတွန်းကိုခေါ်လာခဲ့တဲ့ပွဲကားဟာအခုချင်းမျိုးသမီးလေဟီနေဟင်းကိုခေါ်လာခဲ့တဲ့ပွဲကားနဲ့အတူတူဖြစ်နေတာပါပဲ။ပါစပို့မှာမွေးတက်ကလေးလင်ကခေါ်လာခဲ့တဲ့ပွဲစားတွေကိုဘယ်လိုသက်ဆိုင်ရာအာဏာပိုင်တွေကအရေးယူမလဲပြုံကုန်တုံးနဲ့မစင်မာဦးတို့လိုအလို့ရှင်တွေရဲ့နှိမ့်ဆက်မှုတန်းကိုခံရလို့အသက်ဆုံးရှုံးခဲ့ကြတဲ့မြန်မာအင်ကူတွေကိုဥပဒေအရဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲကိုတီမောင်ဝင်းက
ပွဲစားဆွဲလူတွေကိုကျွန်တော်တို့ရန်ကုန်မှာပြင်းပြင်းထန်ထန်အရေးယူနေခြင်းနဲ့ဘာလို့လဲဆိုလို့ရှိရင်အခုသူတို့ခေါ်လာတဲ့အကုန်လုံးကပို့နေရတာလေဘာမှမသိဘူးဘာမှဟိုလေအင်းဒီစကားလည်းမပြောတတ်ဘူးဘာမှလည်းမပြောတတ်ဘူးအဲဆိုအသက်ငယ်ငယ်လေးတွေအခုဖြစ်သွားတဲ့အခါတွေတော်တော်များများကြီးရအဲ့တော့အဲ့ဒီပွဲသားတွေကိုကျွန်တော်တို့ကဒီအခုဆိုဒီအခုယခုဖြစ်တဲ့ကလေးမလေးကိုပို့တဲ့ပွဲသားကလည်းဘယ်ရလဲဆိုဟိုအဲကြောင်ไก่တွန်းတော့ကလုပ်တဲ့ပွဲသားပဲကျွန်တော်သိနေအဲချင်းဘက်ကတစ်ခေါက်လို့ဆိုရင်အဲ့ဒီပွဲသားတွေအဲ့ဒီဟာနဲ့ပဲလာနေကြတာလေသူတို့ကိုအဲ့ဟိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကိုအေးအေးယူစေခြင်းနဲ့ဟိုမှာမလေးရှားမှာဆိုလို့ရှိရင်အင်ဒိုနီးရှားတယောက်မိတ်တယောက်မှာသင်ရဲပြီးတော့ဆုံးသွားတဲ့ကိစ္စအဲ့ဒါဆိုရင်အင်ဒိုနီးရှားအစိုးရဘာလို့လဲဆိုလို့ရှိရင်အဲ့သူ့ကိုပို့တဲ့လူလိုက်ရှာပြီးတော့အေးအေးယူတယ်ပေါ့လေကျွန်တော်တို့ရှိမှာအဲ့လိုပွဲသားတွေကိုပေါ့လေအဲ့လိုပြင်းပြင်းထန်ထန်အေးအေးယူတယ်လို့ရှိရင်တော့နည်းနည်းလေးပဲသူတို့လက်လန့်သွားမလားပေါ့လေဒီရောက်လာတဲ့လူကလည်းအဲ့နဲ့တန့်သွားမှလို့ကျွန်တော်ထင်တာပေါ့
ဟိုကျမတွေ့ရတာပေါ့နော်ဟိုအရင်တော့ကြားရတာကတော့စွတ်တော်ကနေပြတော့မှဒီအိမ်အကူတွေကိုနိုင်ငံခြားမှာသွားလို့ဖို့အတွက်ပေါ့နော်ဥပဒေတွေပါလေပြတ်ထမ်းဖို့ပေါ့နော်သူတို့အကာအကွယ်ပေးဖို့စီးနင်းတွေချမှတ်ဖို့ဆိုတာအဲ့ဒါလုပ်နေတယ်ဆိုတော့ကျမကြားရတယ်အခုအဲ့ဒီအခြေအနေရောဘယ်လိုရှိနေလဲလောလောဆယ
်အဲ့ဒီဥစ္စာအခုနေဒီဘာမှဖြစ်မလာသေးဘူးအမျိုးသမီးတွေကိုအိမ်ပေါ်မလို့ရဆိုပြီးတော့ကျွန်တော်ကြောက်လာထုတ်ထားတာပဲရှိတယ်လေအဲဒါပဲအမှဆိုလို့ရှိရင်ကျွန်တော်တို့ဒီကတွန်းတယ်ဒီဥစ္စာကိုဒီစာဥပဒေနဲ့ဒါဆွတ်ဖို့လွတ်မဒါဖိတ်ပင်နေဆိုတာအသေးပဲမရှိဘူးဟောလေဆိုတော့ကိုယ်လည်းကျူးနိုင်တာမဟုတ်ဘူ
းဟုတ်ကဲ့ဆ
ိုတော့ကိုယ့်ဘက်ကလေပြီးတော့ဥရင်နဲ့ဘယ်လိုစည်းကမ်းနဲ့ဘယ်လိုဖြစ်လို့ရှိရင်ဘယ်လိုလုပ်ပါဆိုတော့အဲ့ဒါကိုကျွန်တော်တို့ဒီတွန်းတာပဲဒါပေမဲ့အလုပ်သမားဝန်ကြီးဌာနကအဲ့ဒီဥပဒေကဒီဥပဒေကအပေါ်မရောက်ဘူးဖြစ်နေတာထင်တာပဲကျွန်တော်သိတယ်အဲ့
တော့မင်းစရာဖြစ်လာတာကပေါ့နော်ဒီချင်းမျိုးတည်းပြုံုံတုံးတို့လိုကိုကိုကိုတက်တဲ့ဆီမာဦးတို့လိုအခုချီအမျိုးသမီးတို့လိုနော်အမျိုးသမီးဘယ်နှဦးတေမပဲကိုနိုင်ငံအနေနဲ့ကဒီအမျိုးသမီးတွေကိုကာကွယ်ဆောက်ရှောက်ဖို့အတွက်ပေါ့နော်ဥပဒေပြဋ္ဌာန်းမှလည်းဆိုတော့လေးစရာကောင်းနေနေကုန်ဖြစ်လာပြီလို့ကျွန်မထင်ပါတယ်ကိုဒီမောင်မီးဘောက
ဟုတ်ပါတယ်ကျွန်တော်ကလည်းအဲဒီဥစ္စာကိုပဲမေးကြရမလို့ဖြစ်နေပြီကျွန်တော်လည်းတတ်နိုင်တဲ့ဘက်ကဆိုကျွန်တော်ဆက်ပြီးတော့မေးတာပဲဒါပေမဲ့အဲဒီဥပဒေကတော့ဘယ်တော့ထွက်လာမလဲတော့မသိဘူး
နိုင်ငံကအမျိုးသမီးများနေမှာအကျဉ်းမှုချုပ်အန်တိုနီယိုဂူဒရစ်တိုက်တွန်းခဲ့လို့ပါပဲ။မင်းကလေးငယ်တွေအပေါ်အချမ်းဖက်မှုစော်ကားမှုခေါင်းပုံဖြတ်မှုတို့ကိုအရင်ကြီးဖို့က The time is now အချိန်တန်ပြီဆိုတာပင်ဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုလီကုန်းချုပ်အပ်ပါရှင်။ You can think never break me cause it only serves to make me more determined to achieve my fire.Not an hour,